မင်းလူခင်ဗျာဒီကနေ့ကျွန်တော်ဆွေးနွေးချင်တာကထိုင်းနိုင်ငံမှာစေတံချမှတ်ထားခြင်းခံထားရတဲ့မြန်မာလူငယ်နှုတ်ဦးနဲ့ပတ်သက်ပါတယ်။ဗြိတိန်နိုင်ငံကခီးသွားနှုတ်ဦးကိုဒီလူငယ်နှုတ်ဦးစက်ခဲဆိုပြီးတော့အမှုရင်ဆိုင်ရတာဖြစ်ပါတယ်။ဒီအမှုနဲ့ပတ်သက်ပြီးတော့စစ်စစ်ပြဖို့တာဝန် Burden of Proof ကဥပဒေကြောင်းအရဘယ်သူမှမရှိပါလဲခင်ဗျာ
။ Burden of Proof စစ်စစ်ပြဖို့တာဝန်ကအများအားဖြင့်ဒီလူဖက်မှာပဲတာဝန်ထားတာပေါ့နော်။ဒါအားလုံးကျွန်တော်နိုင်ငံတကာကလက်ခံထားတဲ့ဥပဒေပေါ့။ဒီလူဖက်ကနေပြီးတော့ဒီအခါနေ့ကျင်းမှုကျူးလွန်တယ်မကျူးလွန်ဘူး။ဒါကြောင့်ဘာဆောင်ထားယူနေဆွဲဆိုတယ်ဆိုတာကိုသင်ဆက်မပြတတိယံပြဖို့အတွက်ဒီလူဘက်မှာအဓိကတာဝန်ရှိတာဖြစ်ပါတ
ယ်။ဆိုတော့ဒီမှုမှာတော့ထိုင်းရဲတပ်ဖွဲ့ပေါ့သူတို့တရားစွဲဆိုတင်ပို့တာထိုင်းရဲတပ်ဖွဲ့တင်ပါလား
။ဟုတ်ပါတယ်ခင်ဗျ
။ဆိုတော့သူတို့တရားဥပဒေကြောင့်ရဘလောက်ခိုင်ခိုင်လုံလုံစက်စစ်ပြနိုင်ခဲ့တယ်လို့အစိုးရကြောင့်လည်းသုံးသပ်မိပါလားခင်ဗျ။သူတို့စက်စစ်ပြမှုဟာဒီလူငယ်တွေလူသက်မှုကျူးလွန်တယ်ဆိုရက်ထင်ရှားတဲ့အထောက်အထားတွေနဲ့ပြပြောင်းပြသနိုင်ခဲ့ပါလား။
ကျွန်တော်တို့လေ့လာတွေ့ရှိကြတော့ပေါ့နော်ဒီလိုဖက်ကနေတင်ပြတဲ့စက်တီကံချက်အထောက်အထားခံခံလုံလုံကျွန်တော်တို့မတွေ့ရပါဘူးပြောရမယ်ဆိုလို့ရှိရင်တော့ဒီလိုဣဒံကြီးနေတဲ့လူတတ်မှုလူမျိုးမှာအဓိကအရေးပါတဲ့ဒီအမီစက်တီကံချက်ဒီစာရာဒီကသာလွယ်မားနေတယ်ဆိုတာတွေကိုကျွန်တော်တို့တွေ့ရှိရပါတယ
်ဟုတ်ကဲ့ DNA စစ်ဆေးတဲ့လူတွေကမှ DNA မတူဘူးဆိုပြီးတော့တရားရုံးမှာထပ်ဆူရဲဆိုတာတွေ့ရပါတယ
်။ဟုတ်ပါတယ်ခင်ဗျာ။ကျွန်တော်တို့ဒီတရားလိုဘက်ကနေပြီးတော့လေမှုရင်းဆရာဝင်ပေါ့နော်။အဲ့ဒါကြီးပြင်ကြတယ်။တရားခံဘက်ကနေပြီးတော့လေတကယ်ကျွမ်းကျင်တဲ့ Orange Paraguay ကိုတင်ကြရဲ။အဲ့ဒီလိုတင်ကြတဲ့အခါမှာ DNA တက်တေကံတက်တီကဒွေမနိုင်တယ်ဆိုတာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်။အဲ့တော့ရေကတင်ကြတဲ့တက်တေကံခဲရဝင်းနေဆိုရဲ့ဒီအနေတွေ့ရလို့ဆိုပေမဲ့လည်းတကယ်တမ်းပြပတပ်ပါဒီတတိယပုဂ္ဂိုလ်ကျောင်းကျင့်သူတွေရဲ့သက်သေထွက်ခဲ့ရတော့ဒီ DNA ကဝင်းနေတော်ရဲ့ DNA မဟုတ်ဘူးဆိုတော့ရှင်းရှင်းလင်းလင်းတွေ့ရတယ်လို့ကြားပါရခင်ဗျာ
ဆိုတော့ဒီအမှုမှာသက်သေအထောက်အထားလည်းမခိုင်လုံဘူးဆိုတော့ရုပ်စွာအစုံဒီလူငယ်နှစ်ယောက်ဟာ benefit of doubt တစ်ဆန်ကြရဲ့အကျိုးခံစားပြီးတော့လွတ်ပြင်းမယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ပါတယ်ကျွန်တော်တို့ဒီအမှုမှာသာကြည့်မယ်ဆိုလို့ရှိရင်ဒီတရားခဏဦးကိုဖမ်းဆီးပြီးတော့ရဲအမိခေါ်ယူဆစ်ဆေးတယ်ဒီစကားမှာပဲနှိမ့်စက်မြင့်မနာရီရှိတယ်ချင်းချောက်တာရီရှိတယ်မင်းတို့ဒီမှုမှာမဝင်ခံဘူးဆိုလို့ရှိရင်မင်းတို့ကိုတတ်ပြစ်လိုက်လို့ရတယ်ပြီးလို့ရှိရင်ချောင်းညောပြစ်လိုက်လို့ရတယ်ဆိုတဲ့ဒီပြောခဲ့တယ်လို့ကျွန်တော်ပြရပါမယ်နောက်ပြီးတော့ဒီမှုမှာအဓိကအရေးကြီးတာကတော့ဒီဝင်တဲ့ဇော်ကဆိုင်နိုင်ငံရဲ့ဥပဒေအသုံးလုံးသကလုံးလေးကိုနားမလည်ဘူးအဲ့ဒီအချိန်မှာခေါ်ယူအသုံးပြုတဲ့သကပြန်ကလည်းရဲနဲ့ပြင်းပြီးတော့ဒီမှုမှာတက်ပြီးတော့ဆိုင်လုံးနဲ့စောင့်ကြည့်မျိုးရအောင်ဆက်ဆိုသွားတယ်လို့ကျွန်တော်တို့ပြရပါတယ်ဒါကြောင့်ကျွန်တော်တို့ကဒီမှုမှာဝင်းနေတော့ကအမှန်တကယ်ပြင်းမှုကျူးလွန်ခြင်းမရှိဘဲနဲ့အခုလိုမျိုးပြပေးရည်ယူခြင်းခံစားရတယ်ဆိုတာကိုကျွန်တော်တို့ပြရပါတယ်
ဟုတ်ကဲ့ဒီကြမ်းမှာကျွန်တော်မိကျင်နဲ့မိကွန်းနှစ်ခုရှိပါတယ်။ဘာဖြစ်လို့ဒီလူငယ်နှစ်ယောက်ကိုတင်းမှုမကျွလွန်ပဲနဲ့အတင်းအဓမ္မစီရင်ချက်မှရတယ်လဲ။ဒါဟာတစုံတစ်ခုအကျိုးစီးပွားလားဘယ်လိုကြောင့်လဲ။တင်းဆုံရတဲ့လူတွေဘက်ကဒီဟာကို justice ကိုလူကျင်လို့ဆိုပြီးတော့အတင်းအဓမ္မဖိအားပေးပြီးတော့လုခိုင်းတယ်ဆိုတဲ့သဘောမျိုးလဲမဟုတ်ဘူးလို့ကျွန်တော်ကြားပါတယ်။သူတို့ကိုယ်တိုင်ကဟာဒီကိစ္စမှာဒီလူငယ်နှစ်ယောက်သက်တယ်ဆိုရင်ပသတိတံပြားရှိလို့ကျွန်တော်ကြားပါတယ်။ဘာဖြစ်လို့ထိုင်းတရား
တွေက
ထိုင်းပြည်ကဘယ်လိုအညှိုးထားပြီးစီတံပေးသူဖြစ်နေပါလဲ။စီတံချမှတ်သူဖြစ်နေပါခင်ဗျာ
။ပထမအဦးဆုံးကဆိုင်းနိုင်ငံကကဘာလက်ကြီးသွားပြီးကနေပြီးတော့အဓိကဝင်ရရနေတဲ့နိုင်ငံဖြစ်တယ်။အဲ့တော့ဒီလိုမျိုးလူသားမှုဖြစ်တဲ့အခါမှာအများဆုံးပေါ်ထုတ်နိုင်ဖို့အတွက်ဒီအားပေးမှုတွေရှိတဲ့အခါမှာအစောအပြောတယ်လို့ပေါ့နော်တာဝန်ရှိတဲ့ရဲရာရှိတဲ့ဥရိယာရှိတဲ့စာရာတွေပူပေါင်းပြီးတော့ဒီလိုမျိုးအမှုကိုတိဆောက်ပြီးတော့ဆွဲဆိုတယ်လို့ကျွန်တော်တို့ပတ်မှောင်ဆုံးပြောလို့ရပါတယ်။နောက်ပြီးတော့တခါဒီမှုမှာတကယ်တမ်းပါဝင်ပတ်သက်နေတဲ့သူတွေကလည်းငွေကြေးရှင်ကကြီးမားတဲ့သူတွေဖြစ်တယ်။အဲ့တော့ရဲတပ်ဖွဲ့ကလည်းဒီထိုင်းနိုင်ငံရဲ့တရားစီရင်မှာကအစောအပြောတယ်လို့ပေါ့နော်ငွေကြေးအချိန်ဝယ်ဒီမှာရသူတွေအာဏာရှိတဲ့သူတွေလွှမ်းမိုးချိန်နေတာတော်တော်များများရှိနေပါသေးတယ်။အဲ အဲ့ဒါကြောင့်ဒီမှုမှာဆိုတာပြောသလိုမျိုးဝင်းနေစော်ကိုတကယ်တမ်းကျွလွန်ခြင်းမအထောက်အထားမတွေ့ရတော့လေပဲနိုင်ငံခြားသားလေးဖြစ်တယ်နောက်ပိုင်းမှာကူညီနိုင်တဲ့သူလေးရှိမှာမဟုတ်ဘူးဒီလိုမျိုးမှုကိုငါတို့မြန်မြန်ဆွေးတင်ပြီးတော့ပြည်ထောင်ပြီးလိုက်ရင်သူရှိရင်ငါတို့ရဲ့ပေါ်တင်နေကြီးသွားလို့ငါမှမလဲနိုင်ငံခြားသားတွေယုံကြည်မှုရှိတာမယ်ဆိုတဲ့အချက်နဲ့ဒီလေပါလိမ့်မယ်လို့ကျွန်တော်တို့ကယူဆပါတယ်
ဆိုတေခန်အစ်စ်ကိုဖော်ထုတ်နိုင်တဲ့အခြေအနေရောဘာကြောင့်မရှိရသလဲရော
အဲကျွန်တော်တို့ပြရတလောက်ကတေခန်ဖြစ်ဖြစ်တဲ့သူကဒီငွေကြေးရှင်ဟွာရှိတဲ့သူတွေရဲ့လက်ကမ်းကြုံလိုမျိုးဖြစ်နေတဲ့ပုံစံမျိုးကျွန်တော်တွေ့ရတယ်နောက်ပြီးတော့တခါဒီငွေကြေးတက်နိုင်တဲ့ဟိုတယ်ပိုင်ရှင်ကပဲဒီမှုမှာတက်တေခန်အထောက်အထားတွေအကုန်လုံးကိုကျောက်ပြနိုင်မှုတွေရင်းနဲ့ပူပေါင်းမှုတော့ဆောင်ရွက်တယ်ဆိုတာမျိုးလည်းကျွန်တော်ကြားပါတယ်
။ဆိုတော့ထိုင်းနိုင်ငံရဲ့တရားဥပဒေစနစ်ကိုကျွန်တော်နည်းနည်းမျှော်ထုတ်ခြင်းပါတယ်။ထိုင်းဟာအစောကဒီမိုကရေစီဖြစ်လာအခုတော့ဒါဒီမိုကရေစီတစ်ပိုင်းပြန်ဖြစ်နေပြီပေါ့လေ။ညသောအချင်းဒီမိုကရေစီနိုင်ငံတွေမှာတရားစီရင်ဟာလွတ်လပ်တယ်။တရားစီရင်ဟာမျှတမှုရှိရဆူရလူရန်ရခံယူထားရတာဖြစ်ပါတယ်ဆိုတော့ထိုင်းနိုင်ငံတရားဥပဒေစနစ်ကဒီမိုကရေစီဖြစ်ခဲ့တဲ့အခါဘယ်နေရာမှာသွားပြီးမှားပေါ်ပါလဲခင်ဗျာ။
အာထိုင်းနိုင်ငံရဲ့တရားစီရင်စနစ်ကကျွန်တော်တို့ရှေ့တောင်အာရှနိုင်ငံတွေမှာဆိုလို့ရှိရင်တော့ကျွန်တော်မြန်မာနိုင်ငံနဲ့တိတ်တော့တူးခြားလာတယ်လို့တော့မဟုတ်ပါဘူး။ဒါဖြစ်လို့လဲဆိုတော့ကဒီကျွန်တော်တို့ဒီပြီးခဲ့တဲ့ဒီရက်နေ့ကပဲဖြစ်သွားတာရှိတယ်လေ။တရားသူကြီးတယောက်ကကိုယ့်ကိုယ်ကိုတနင်္လာနေ့ပြီးတော့အဆုံးစီရင်တဲ့ကိစ္စဖြစ်သွားတယ်။စစ်တပ်ကဆိုတဲ့အကြမ်းဖက်မှုတကယ်ကြီးနေဦးရီရာ၃ယောက်ကိုပြည်တံပေးခိုင်းတယ်၂ယောက်ကိုစက်တကြုံပြည်တံကြမှာဖို့အတွက်ပြားပေးတယ်တကယ်ကအမှုဖြစ်စေတဲ့အခါမှာအဲ့ဒါတွေမပေါ်ပေါက်တဲ့အတွက်တရားသူကြီးကိုယ်တိုင်ကတရားခံတွေကိုလွတ်ပေးပြီးတော့မိမိကိုယ်မိမိအဆုံးစီရင်သွားတဲ့တာရကမျိုးလေးရှိပါတ
ယ်ထိုင်းနိုင်ငံထိုင်းနိုင
်ငံရဲ့တရားစီရင်မှာကကျွန်တော်တို့ဒီအနာဂတ်ကြီးရဲ့ငွေကြေးတနိုင်တဲ့သူတွေကတော်တော်များများလွှမ်းမိုးချေလိမ့်နေသေးပဲရှိသေးတယ်လို့ကျွန်တော်တို့တွေ့ရပါတယ်ခင
်ဗျ။ခုနတရားသူကြီးကိုကိုကိုလွတ်ပြန်သွားထိုင်းနိုင်ငံမှာပေါ့နော်
။ဟုတ်ပါတယ်ခင်ဗျာကျွန်တော်တို့ဒီထိုင်းတောင်ပိုင်းမှာပါရလာဒီသာခရင်တရားသူကြီးပါ။ဒီနေ့နေ့ပဲဖြစ်သွားတာပါနော်
။တရားသူကြီးကိုနိုင်ကတရားဥပဒေအတိုင်းမှန်မှန်ကန်ကန်ကျင့်သုံးနိုင်မှုမရှိတဲ့အတိုင်းကြီးဖြစ်နေပါဗျ
။ဟုတ်ပါတယ်ခင်ဗျာနေသာဒီသာတခြားမှာပင်လာဒီကားဒီကလာရောက်ပြီးတော့လှုပ်လှုပ်ကြိုင်နေသူတွေမသိနားမလည်တဲ့သူတွေတော်တော်များများဥဒီနဲ့ဖန်ကြီးပြေးပေးခံရတဲ့ကိစ္စတော်တော်များများရှိတယ်ဆိုတော့ကျွန်တော်တို့နေသက်ဒီကမှညီကလေးကူကအတွေ့အကြုံတွေရတွေ့ရပြီးဖြစ်ပါတယ
်။ဦးမင်းလူရဲ့အာရှလူခွင့်ကြီးတောင်စီအနေနဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့သူတွေကပြုကတုံတရားဖော်ထုတ်ပြောတာတွေများရှိပါလားခင်ဗျာ။
ရှိပါရယ်ခင်ဗျာကျွန်တော်တို့ဒီတိုင်းနိုင်ငံရဲ့တရားစီရင်နဲ့ပတ်သက်လို့ကျွန်တော်တို့ဒီလူ့ခွင့်ရေးရှိနေဆုံးချိုင်းကြောက်ဆုံးသွားတဲ့ကိစ္စနော်ခုတင်ကြီးကိုဘသူတက်ကောင်းမှမသိသေးပဲနဲ့ကြောက်ဆုံးသွားတဲ့ကိစ္စနောက်ပြီးတော့တခါစက္ကန့်ဆိုရတဲ့တဲ့မှာဥရီနဲ့ဆက်ဖြတ်တဲ့ကိစ္စစတာတွေနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့အင်ဆက်မပြတ်ထောက်ပြပြောဆိုတာရှိတယ်တောင်းတမှုတွေလည်းအင်ဆက်မပြတ်လုပ်နေတာရှိပါတယ်
ထိုင်းနိုင်ငံတစ်ထက်အကျုံးဝင်နေချင်လို့မေးခွန်းတစ်ခုမေးချင်ပါသေးတယ်ဖိလစ်ပိုင်မှာလည်းပဲမွေးစည်းဝါနေနေတဲ့နေရာမှာတရားဥပဒေနဲ့ဆက်ဖြတ်မှုတွေရှိတယ်လို့ပြောကြပါတယ်ဆိုတော့အစ်တောင်အစားတစ်ခုလုံးလွှမ်းခြုံပြီးပြောရမယ်ဆိုရင်တရားဥပဒေစနစ်ဟာရွေးရင်းနေတဲ့ဘာညာဝေဖန်နေကြတာမြန်မာတနိုင်ငံလည်းမဟုတ်ဘူးလို့ဖြစ်နေတာပေါ့ဗျာ
ဟုတ်ပါတယ်ခင်ဗျာအဲဒီမြန်မာတနိုင်ငံလည်းမဟုတ်ပါဘူးကျွန်တော်တို့အစ်တောင်အစားနိုင်ငံတွေမှာဥပမာပြောရင်ကျွန်တော်တို့ကမ္ဘောဒီးယားပေါ့နော်အတိုက်ခံပါတီကိုထောက်ခံတဲ့ဂျာနယ်လစ်တွေကိုဖမ်းဆီးရေးယူတဲ့ကိစ္စတည်ရှိတယ်။ဆိုနည်းတူသွားပဲဗီယက်နမ်မှာလည်းကွန်မြူနစ်ပါတီရဲ့ကောင်းမှုကိုဆန့်ကျင်တဲ့ကိစ္စရတွေမှာပြင်းထန်တဲ့အပြစ်ပေးမှုတွေလုပ်ဖို့အတွက်တရားရုံးတွေကိုပြာပြစ်ခံတယ်။လောင်နိုင်ငံမှာလည်းဒီလိုပါပဲလူခွင့်လှုပ်ရှားတဲ့လူတွေဘာပေါ့ဝင်ကျင်တိမ်သိမ်းလှုပ်ရှားတဲ့လူတွေကိုကြီးလေးတဲ့ပြစ်ဒဏ်တွေပေးနေတာတွေကျွန်တော်တို့အများအားတွေ့နေရပါတယ်။အရှိတောင်အစမှာတန်ထားပြီးပြောလို့ရတဲ့နိုင်ငံဆိုလို့စင်ကာပူနိုင်ငံရှိတယ်။ဒုတိယမဆိုးဘူးလို့ပြောလို့ရတဲ့နိုင်ငံကတော့မလေးရှားနိုင်ငံရှိတယ်ပေါ့ဗျာ။ဒီနိုင်ငံကလွဲလို့ကျန်တဲ့နိုင်ငံဒီမှာကတော့အာဏာပိုင်တွေနဲ့ဝေကြီးတတ်နိုင်သူတွေရဲ့လွှမ်းမိုးချေလှမ်းမှုကိုတရားရုံးတွေကငင်းဆန်နိုင်စွာမရှိသေးဘူးဆိုတာကျွန်တော်တို့အများအားတွေ့နေရပါတယ်။
ဒီကုန်းချောင်းရင်တော့ဒီတရားဥပဒေစနစ်ချွတ်ချွန်ကြနေရဆိုတာ နိုင်ငံတစ်ခုချင်းရဲ့ပြဿနာမဟုတ်ဖ ೇನೆ ဒေသတစ်ခုလုံးရဲ့ပြဿနာဒေသချင်းပြဿနာတရားလို့တော့ပြောလို့ရတယ်ဆိုတဲ့ဘောပေါ့
ဟုတ်ပါရဲ့ခင်ဗျာနိုင်ငံတော်အနာဘယ်ကြီးရဲ့အကျိုးစီးပွားလဲထိခိုက်လာမယ်တော့နောက်ပြီးတော့တခါငွေရှင်ပြည်ရှင်ကြီးရဲ့ရုပ်ပြစီမံကိန်းတွေလည်းထိခိုက်လာမယ်ဆိုလို့ရှိရင်တရားစီရင်စနစ်ကကျွန်တော်တို့အစီအတော်အချက်မှအခိုင်အမာမှရှိနေတဲ့အခြေအနေမျိုးမရောက်သေးဘူးလို့ကျွန်တော်တို့ပြောနိုင်ပါတယ်